ကျတော့ MJ U နဲ့ပတ်သက်လို့ကျွန်တော်တို့တင်းနှောက်တွေကဒီပြည်သူလူထုကြားမှာပါတိတ်ဟိုပြန်နေမှုတိတ်မရှိလို့ထင်ရပြအဲ့တော့အရင်ဆုံးလေ MJ U ရဲ့အကြောင်းလေးကျွန်တော်တို့ချက်လို့ပြောပြပေးပါလားဆရာ
MJ U ဆိုတာက2012ခုနှစ်ဩဂတ်လမှာနိုင်ငံရေးအပြောင်းလဲတွေဖြစ်ပေါ်ပြီးရဲ့နောက်လွတ်လပ်တဲ့တည်င်းဖွဲ့စည်းတစ်ခုရှိတယ်လို့ယူဆပြီးတော့ကျွန်တော်တို့ဖွဲ့တာပါကျွန်တော်တို့စပြီးတော့ဖွဲ့တဲ့ချိန်မှာအပင်းမှာကျွန်တော်တို့ကရွေးချက်တစ်ခုထားပါတယ်အဲ့ဒါကတော့ to protect the freedom of expression ပေါ့ကျွန်တော်တည်င်းလွတ်လပ်ခွင့်ကိုကာဝယ်ဖို့နဲ့တည်င်းတောက်တွေကိုကာဝယ်ဖို့ဆိုရွေးချက်တစ်ခုနဲ့ပဲလုပ်တာပါကျွန်တော်တို့ကအသင်းဝင်တိုးဝါဖို့ဆောင်ရွက်တဲ့အဖွဲ့အစည်းမဟုတ်ပါ
ကျွန်တော်ဒီမိုကရေစီအစိုးရလို့ပြောလာတဲ့လက်ထက်ထဲကစပြီးသတင်းမီဒီယာတွေကရောက်ယူပိုင်ခွင့်လွတ်လပ်ခွင့်တွေကကြာရှုံးမှုတွေများစွာရှိနေကျွန်တော်တို့တွေ့ရတယ်ခင်ဗျအဲ့လိုချိန်မှာလည်းဟိုသတင်းမီဒီယာတွေရဲ့အမှုတစ်ခုတစ်ခုဖြစ်တိုင်းမှာအဖွဲ့အစည်းတွေအကုန်လုံးကကျွန်တော်တို့ဒီလူကိုယ်တိုင်အဖွဲ့အစည်းကိုယ်တိုင်လိုက်ဆောင်ရတာမတွေ့ရဘူးကျွန်တော်တို့ထုတ်ပြန်စာတွေထုတ်ပြန်တာတွေ့ရတယ်ခင်ဗျအဲ့တော့အဲ့လိုနေရာမျိုးမှာလည်းဝေဖန်မှုတွေကသတင်းမီဒီယာလောကကြားမှာအများကြီးရှိနေတယ်ဆရာတို့အဖွဲ့အစည်းကတော့ဟိုဘယ်လိုပုံစံမျိုးတွေလှုပ်ဆောင်မှာလဲခင်ဗျ
ကျွန်တော်တို့ကတော့ကျွန်တော်တို့နိုင်သလောက်ကျွန်တော်တို့ရှေ့မှာလုပ်ခဲ့တာရှိပါတယ်အဲ့ဒါကတော့ကျွန်တော်တို့သတင်းသမားတွေခန်းစည်းခံလို့တရားရုံးမှာရင်ဆိုင်မယ်ဆိုရင်ကျွန်တော်တို့ကသွားရောက်အားပေးတာမျိုးတွေလုပ်ခဲ့တယ်ဒီ6နှစ်အတွင်းထဲမှာနောက်ပြီးတော့နေကလို့ထောင်ကျသွားရင်ကျွန်တော်တက်နယ်တွေမြောက်ထောင်ထဲရောက်တဲ့သတင်းသမားတွေစာရေးတော်ကြီးကျမ်းမာကြီးကျွန်တော်တို့တက်နယ်တွေမြောက်တုပ်ပေးခဲ့တာရှိတယ်နောက်ပိုင်းမှာတော့ကျွန်တော်တို့ကသတင်းသမားတွေအတွက်ကျွန်တော်တို့ capacity building ကိုခေါ်ရတာတွေကိုကျွန်တော်တို့ US 8တို့ Poland 8တို့နဲ့တွဲပြီးတော့သတင်းကင်းဝေးတင်ဒန်းတွေနောက်ပြီးတော့ကျွန်တော်တို့ရေကောက်ပွဲဆိုင်ရာသတင်းတိုင်းတင်ဒန်းတွေအဲ့ဒါလေးတွေကိုတော့လုပ်တာရှိတယ်သို့တော်လည်းပဲကျွန်တော်တို့ကဒီမှာကျွန်တော်တို့စိတ်တူကိုယ်တူတွေနဲ့ပေါင်းပြီးတော့လုပ်တဲ့အတွက်ကျွန်တော်တို့ကြေကြေပြန့်ပြန့်မဆောင်ရပြီးနိုင်တာတော့ဝင်ခံပါလေနောက်တစ်ခုကကျွန်တော်တို့ကကိုယ်ချီတော်ကိုကိုရက်ပြီးလုပ်တဲ့အဖွဲ့စီပါပဲအဖွဲ့စီကြီးရမှာကျွန်တော်တို့ကနိုင်ငံတကာအောင်ပြင်ရအောင်ငွေကြေးဆိုလက်ခံပြီးဆောင်ရတာမဟုတ်ဘဲနဲ့အဖွဲ့ဝင်တွေရဲ့ထဲဝင်တွေပဲဆောင်ရတာဖြစ်တယ်ကျွန်တော်တို့ကြေပြန့်မှုရှိတာကိုကျွန်တော်ဟိုပြောလိုပါတယ
်ဟုတ်ကဲ့လက်ရှိလက်တော်မှာဖြစ်ပွားနေတဲ့သတင်းမီဒီယာတွေကဒီတရားစွဲဆိုခံရမှုတွေထောင်ကျမှုတွေရှိတယ်ခင်ဗျအဲ့ဒီအပေါ်မှာတော့ MJU အဖွဲ့အစည်းအနေနဲ့ဘာတွေလှုပ်ဆောင်နေတာရှိပါသလဲခင်ဗ
ျကျွန်တော်တို့ကဟိုသတင်းသမားတွေကျွန်တော်ဖန်ဆီးထိန်းသိမ်းကံပြန်လည်လွှတ်ပေးဖို့အစိုးရကိုကြေညာချက်ထုတ်တယ်ပြီးရင်ကျွန်တော်တို့ဖြစ်နိုင်ရင်အဲ့ဒီသတင်းသမားတွေဖန်ဆီးကံရဲကျွန်တော်တို့ yes scan တို့အချုပ်တို့တွားရောက်ပြီးတော့အားပေးတယ်တရားရုံးတို့တွားရောက်အားပေးတယ်ဒါတွေပဲလုပ်နိုင်ပါသေးတယ်ကျွန်တော်တို့ကမီဒီယာလောကမှာကျွန်တော်တို့ကသတင်းအဖွဲ့အစည်းတစ်ခုဖြစ်ပေမဲ့ကျွန်တော်တို့က authorized organization ပေါ့ပေါ့ကျွန်တော်တို့က leadership organization အမျိုးအစားထဲမှာပါတယ်ကျွန်တော်တို့နိုင်တလောက်ပဲဆောင်ရနိုင်ပါ
ဒီနေ့ဟိုဖွဲ့လိုက်တဲ့အမှုဆောင်အဖွဲ့လေးကြောင့်တစ်ချက်တော့ကျွန်တော်တို့ပြောပြပေးပါလားခင်ဗျ။ဟိုဂျာလူကန်းကန္နာနောက်ပြီးမူဝါဒတွေပါဆရာကြီ
း။ဒီနေ့ကျွန်တော်တို့ဖွဲ့တာကတော့ကျွန်တော်တို့ကဟိုအရင်ကကျွန်တော်တို့ကလွတ်လပ်တဲ့တည်င်းဖွဲ့ကြီးတခုရှိသင့်တယ်လို့ဖွဲ့လိုက်တယ်။ဖွဲ့ပြီးတော့လုပ်တဲ့အခါမှာကျွန်တော်တို့ကတော့ဩဂရအတွင်းဘူးမရှိဘဲနဲ့ဥဆောင်ဖွဲ့ဝင်15ယောက်နဲ့လှုပ်တာပါ။အဲ့တော့အခုကျတော့ဒီ2018ဩဂုတ်လမှာတည်င်းမီဒီယာကောင်စီကိုကျွန်တော်တို့ရဲ့ကိုယ်စားလှယ်လူကိုရွေးချယ်ပြီးပေးဖို့တာဝန်ရှိတယ်။နောက်တစ်ခုကတော့ကျွန်တော်ဖွဲ့ကိုဒီတိုင်းနေလာတာကြာပြီ။ကျွန်တော်တို့ကတရားဝင်မှတ်ပုံတင်ပြီးတော့အသင်းစီမံတီးခိုင်းရတဲ့ဒီဘုတ်တွေပုဂ္ဂရအတွေ့အမှုဘာသာရေးမှုဆိုတာကြီးလိုအပ်လာပါတယ်။အားရအားလုံးဟိုနေရသတင်းတောက်တီနဲ့ရန်ကုန်မှာရှိတဲ့အဖွဲ့ဝင်တွေကိုခေါ်ပြီးချပြပြီးတော့မှသတင်းမီဒီယာကောင်စီကိုပေးမဲ့ကိုယ်စားလှယ်နှူးကိုရွေးချယ်တယ်။အဲ့ကိုယ်စားလှယ်နှူးကတော့တရားချင်ဝင်းမောင်နဲ့တော်တင်းတင်းသားကိုရွေးချယ်လိုက်ပါတယ်။ပြီးတော့ဥက္ကရအတွေ့အမှုတွဲပဲအတွေ့အမှုဘာသာရေးမှုတွေကိုရွေးချယ်ပါတယ်။အားရအားလုံးရွေးချယ်ပြီးရင်တော့ကျွန်တော်တို့ကသိပွဲစီမီယာမှတ်ပုံတင်ပြီးတော့တရားဝင်အဖွဲ့အစည်းဖြစ်ဖို့အတွက်ကြိုးပမ်းဆောင်ရွက်သွားမှာပါ။ဒါမဲ့ကျွန်တော်တို့ရဲ့မူလညီမှန်းချက်ဖြစ်တဲ့သတင်းသမားတွေရဲ့အခွင့်အရေးရရှိဖို့နဲ့သတင်းသမားတွေကဝယ်ဆောင်ချောက်ရည်ဆိုတဲ့အချက်နှစ်ချက်ကိုပဲကျွန်တော်တို့ရှေ့ဆောင်ဆောင်ရွက်တော့မှာဖြစ်ပါတယ်။ကြာကိစ္စတွေကိုကျွန်တော်ဦးစားပေးဆောင်ရွက်မှာမဟုတ်ပါဘူး။
တရားဝင်မှတ်ပုံတင်ဖို့ကကြတော့ဆရာဟိုလပိုင်းကြားနှစ်ပိုင်းကြားဘေးချင်းလောက်တွင်းဖြစ်မလဲဆရာခမ်းမန်းကြီးပါဆရာ
။ကျွန်တော်ထင်ပါတယ်ဟိုနောက်ထပ်ဟိုဒီ2-3 လအတွင်းမှာကျွန်တော်နေပြီးတော့မှတ်ပုံတင်အောင်ကြိုးစားမှာပါ
။ဆရာတို့ဒီ MJU အဖွဲ့နေရောလက်ရှိအစိုးရလက်ထက်မှာပေါ့နော်။သတင်းမီဒီယာလွတ်လပ်ခွင့်ရရှိပြီလို့ထင်ပါသလားဗျ။
ကျွန်တော်တို့မထင်သေးလို့ဒီလှုပ်ရှားမှုတွေဆက်လက်တောင်းရနေပါထင်ရင်တော့ကျွန်တော်တို့အဖွဲ့ကိုသတင်းလွတ်လပ်ခွင့်အမှခံချက်ရှိရင်ဖြတ်သိမ်းလိုက်ရင်တော့ရပါတယ်အခုလိုအပ်နေပါသေးတယ်ကျွန်တော်တို့က access to information နဲ့ဒေတာပေါက်မရသေးဘူး right to know ဆိုတာလည်းကျွန်တော်တို့ကအခုအားလုံးကနားမလည်သေးတော့ကျွန်တော်တို့ကဆက်လက်ပြီးရုန်းကန်အောင်ရှိပါတယ်ဒါကြောင့်မလို့ကျွန်တော်တို့တို့မျိုးအဖွဲ့ကြီးချက်တည်နိုင်အောင်တည်နေတယ်အောင်ကြိုးပမ်းဆောင်ရွက်နေတာဖြစ်ပါ
ဟုတ်ကဲ့နှိုင်းရှင်းဝေဖန်ရမယ်ဆိုရင်ကျွန်တော်တို့အရင်ဆိုရလက်ထက်နဲ့အခုဆိုရလက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်ကဘယ်ဟာကပို့ပြီးတော့လွတ်လပ်ခွင့်ပို့ရတယ်လို့ဆရာအနေနဲ့ထင်ပါသေးလဲခင်ဗျ
ကျွန်တော်တို့ကတော့ပထမဦးသိန်းစင်ဆိုရလက်ထက်မှာနိုင်ငံရေးအကြောင်းလေးလုပ်တဲ့အခါမှာသတင်းလွတ်လပ်ခွင့်ရဖို့တွတ်တော်ပဲဖြစ်ဖြစ်ပြန်ကြားရေးဝန်ကြီးဌာနပဲဖြစ်ဖြစ်ကျွန်တော်တို့ကသွားရောက်စင်တွေပြောဆိုမှုပြီးတော့ငင်းခေါ်လာတာရှိပါတယ်ဒီပဲဤသူဆိုရလက်ထက်မှာတော့ကျွန်တော်တို့ကတွတ်တော်မှာရောပြန်ကြားရေးဝန်ကြီးဌာနမှာရောကျွန်တော်သွားရောက်တွေ့ဆုံပြောဆိုခွင့်ရဖို့နေပါသွားတာတွေ့ရသူပြင်းတော့တကြီးဆိုရကမီဒီယာအခန်းကနေတပတ်သက်ပြီးတော့အာယုံဆိုင်မှုနေပါမီဒီယာလို့ကျွန်တော်ခံစားရပါတယ်တလူမျိုးတွေကျွန်တော်သုံးသပ်ပါတ
ယ်ဟုတ်ကဲ့ဆရာအခုလိုဖြေကြားပေးအတွက်ကျွန်တော်တို့ RFA သတင်းဌာနမှာဆရာကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါဗျာ